မမီဇဘဲဖြူရဲ့အမျိုးသားကိုခွန်ကြားလီကိုအခုဒီဆက်သွယ်ရေးပုံမှန်နဲ့လေဒီဖန်ဆီးထားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အမှုရဲ့နောက်ဆုံးအခြေအနေသိချင်ပါတယ်ရှင့
်သူ့ကိုဆိုင်နွတ်နဲ့ရဲစခန်းကဖမ်းပြီးတော့24နာရီထက်ပိုပြီးထုတ်ထားလို့မရတဲ့အတွက်ကြောင့်ဆိုင်ပြားရုံးမှာပဲဒီရမန်ယူပြီးတော့ပေါ့နော်25ရက်နေ့ညနေကအင်စင်ထောင်ပို့လိုက်တယ်အဲ့တော့ကျမ16ရက်နေ့မနေ့ကရန်ရဲရောက်ချင်းအင်စင်ထောင်မှာသူ့ကိုမိုင်ဘက်တွေ့ခွင့်ရတဲ့အတွက်ကြောင့်တွားတွေ့ပါတယ်ဘလို့ကိုထိလက်ရောက်ရိုက်နဲ့အမြင်ပန်းနှိပ်စက်တာမျိုးတော့မရှိဘူးလို့ပြောပါတယ်အကောင်မမပဲစစ်စစ်မြန်းမြန်းပါလေတဲ့အဓိကကတော့အဲ့ဒီကိုတို့မူကြီးမဲအောင်လိုင်းရဲ့ဓာတ်ပုံကိုခြေတောက်နဲ့ခြနေထားတဲ့ပုံနဲ့ပတ်သက်ပြီးဥတီတီနေတယ်ပေါ့နေတဲ့အခါမှာအာသူကဖြစ်စစ်စင်အမှန်ကိုပြောပါတယ်တကယ်တော့သူ့ရဲ့ friend list ထဲမှာပါတဲ့တယောက်ကသူ့ဝေါ်ပေါ်မှာသူတင်ထားတဲ့အခါမှာ friend ဖြစ်တဲ့အတွက်ကြောင့်ဒီကမမျိုးသားရဲ့ Facebook new feed ပေါ်မှာလည်းလာပေါ်နေတာပေါ့နော်အဲ့ဒီပုံကသူကစိုက်တာ share တာသူမလုပ်ပါဘူးတဲ့ comment တွေဝင်ရေးတာပါအဲ့တော့အဲ့ဒီသူရေးထားတဲ့ comment ကိုအခုယူပြီးတော့မှအဲ့ဒီဓာတ်ပုံနဲ့တွဲပြီးတော့သူ့ဝေါ်ပေါ်ကနေသူ့ share တလို့လိုမျိုးတစ်စုံတစ်ယောက်ကဝင် share လိုက်တာလို့သူကပြောပါတယ်။ဒါကြောင့်လဲဆိုတော့အဲ့ဒီကိစ္စမဖြစ်ခင်ရှေ့အရက်တုန်းကသူ့ Facebook အကောင့်က hack ခံရတယ်။သူဖွင့်လို့မရဘူးပေါ့နော်။ရဲစခန်းမှာလည်းသူအဲ့ဒီတိုင်းပဲခက်ချက်ပေးထားတယ်လို့ပြောပါတယ်
။ဟုတ်ကဲ့။အမှုနဲ့ပတ်သက်ပြီးတော့ဘာဆက်လုပ်ဖို့အစီအစဉ်ရှိမလဲရှင်။
နောက်ထပ်ရုံးထင်းကိုအော်တိုဝါလာ28ရက်နေ့မှာပေးထားပါတယ်အဲ့တော့အခုကျမတို့ရှေ့မြင်ကားဖို့အတွက်တော့ပြင်ဆင်နေပါတယ်ဒီရုံးထင်းကြရင်ဘလို့လောက်ရမလဲဆိုတဲ့ဟာကိုအခုကျမတို့မိသားစုအတွင်းမှာရောမိတ်ဆွေတကယ်ချင်းတွေနဲ့ရောတိုင်းနေနေပါတယ်ပေါ့နော
်ဟုတ်ကဲ့သူ့ကိုဖန်ဆီးသွားစဉ်အတွင်းမှာထူးထူးခြားခြားတခြားဘလို့စစ်ဆေးမှုတွေရှိတယ်လို့ရောမအောင်ပြောပြတာရှိလဲရှင်ဟုတ်ကဲ
့ဟုတ်ကဲ့သူကအဲ့ဒီဟာကိုသူတိုက်တာမဟုတ်ဘူးသူ share တာမဟုတ်ဘူးလို့ဖြေရှင်းတဲ့အခါမှာတခြားသူ Facebook မှာတင်ထားတဲ့ဒီစစ်တပ်နဲ့တားဟိမပတ်သက်တဲ့တခြားသောသူ့ရဲ့ post တွေ photo တွေတင်ထားတဲ့ဓာတ်ပုံတွေကိုလည်းပဲမေးပါတယ်တဲ့ဥပမာဒီဟို NCA ပေါ့နော်တနိုင်ငံလုံးပြစ်ခတ်ရစေးသဘောတူစာချုပ်ထုတ်တာနဲ့ပတ်သက်ပြီးတော့သူရေးတင်ထားတဲ့ post တွေရှိရယ်အဲ့ဒီဟာတွေကိုလည်းမေးပါတယ်တဲ့ပြီးတော့သူတင်ထားတဲ့ post တချို့နဲ့ဓာတ်ပုံတချို့ကိုလည်းဘာကြောင့်အဲ့ဒါကိုအဲ့လိုရေးရတာလဲပေါ့နော်ဒီလိုမျိုးတွေဘာကြောင့်တင်ရတာလဲဆိုတဲ့ဟာမျိုးတွေလည်းမေးတယ်လို့ပြောပါလေအဲ့တော့ပြီးတော့အရေးကြီးတာတစ်ချက်ကျမတို့ကျမပုံဝင်မကြတဲ့အရာတစ်ချက်ကတော့သူ့ကိုမေးပြီးတော့မှသူ့ရဲ့ထွက်ဆိုချက်အနေနဲ့ရေးထားတဲ့စာရွက်နဲ့အတွင်းထုတ်ထားတဲ့ဓာတ်ပုံအနေနဲ့တွဲထားတဲ့စာရွက်ပေါ်မှာသူ့ကိုလက်မှတ်ထိုးခိုင်းတယ်ပေါ့နော်ပထမဦးဆုံးစာမျက်နှာကတော့သူ့ရဲ့ထွက်ဆိုချက်ဖြစ်တယ်ပေါ့အဲ့တော့ဒါကခင်ဗျားဆက်ဆိုထားတဲ့ဟာတွေကိုကျွန်တော်တို့ကလိုက်ရေးထားတာပေါ့အဲ့ဒါမှန်တယ်မှန်ကန်ကြောင်းလက်မှတ်ထိုးပြပါဆိုပြီးတော့မှလက်မှတ်ထိုးခိုင်းတယ်ပေါ့အဲ့တော့အဲ့ဒီထွက်ဆိုချက်ကိုသူ့ကလက်မှတ်ထိုးလိုက်ရတာတော့ဟုတ်တယ်ပေါ့ဒါပေမဲ့အနောက်မှာတွဲထားတဲ့ဓာတ်ပုံကြီးစာသားတွေကဘာတွေလဲဆိုတော့သူမကြည့်ရပါဘူးတဲ့သူ့ကိုမကြပါဘူးတဲ့
ဟုတ်ကဲ့ဆိုတော့အခုဒီဓာတ်ပုံဟာသူ့ရဲ့ Facebook ကနေပြီးတော့ပေါ့နော်သူကိုယ်တိုင်တင်တာမဟုတ်ဘဲနဲ့သူများစီကနေပြီးတော့တဆင့် share ထားတယ်ဆိုတော့အချက်အလက်တွေရှိရသားနဲ့ဟလာဒီခုလက်ရှိပေါ့နော်ဖန်ဆီးပြီးအင်းစိန်ထောင်ထဲပို့ထားတာဘာကြောင့်လို့မမေစပယ်ဖြူသုံးသက်ပါလဲရှင
်ဟုတ်ကဲ့နောက်ဆက်အရေးကြီးတာနောက်တစ်ခုကတကယ်တော့ဒီဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ဓာတ်ပုံကို6လောက်နဲ့နင်းထားတဲ့ပုံကိုတကယ်တမ်း create လုပ်တယ်လို့ပြောတယ်ပေါ့နော်အစောမျိုးညောဆိုတဲ့နာမည်နဲ့ Facebook အကောင့်ကင်တော့ပုဂ္ဂိုလ်တယောက်ကိုလည်းဖန်ဆီးထင်းထင်းထားပါတယ်တဲ့အင်းစိန်ထောင်ထဲမှာသူထောင်ရောက်တဲ့အခါမှာသူကြားတယ်ပေါ့နော်ဆိုတော့အဲ့တော့ဒီဒီ post ကိုဘယ်သူလုပ်တာလဲဆိုတာတကယ်တော့တရားခံကမိသီးသားပေါ့နော်မိသီးသားဖြစ်ရသားနဲ့ဒီ post ကို share မှုနဲ့သူ့ကိုဟိုဖန်ဆီးထင်းထင်းတာကကျွန်မတို့တော့ထူးခြားနေတယ်အံ့ဩစရာဖြစ်တယ်ပေါ့နော
်ဟုတ်ကဲ့မမေစပယ်ဖြူကလူခွင့်ရေလှူရှားသူတူလည်းဖြစ်တယ်ဆိုတဲ့အခါကျတော့အခုမြန်မာနိုင်ငံမှာရွေးကောက်ပွဲနီးလာတာနဲ့အမြင်ကအခုလိုမျိုးဆက်သွယ်ရေးဥပဒေတွေဟာလာ electronic ပုံမှန်တွေနဲ့အခုဖန်ဆီးမှုတွေတောင်ရှိလာတယ်ဒီအခြေအနေတွေပေါ်မှာအမဘလို့သုံးသက်ပါလဲရှင
်ကျွန်တော်တို့ဒီတူတွေအပါအဝင်နိုင်ငံတကာကလည်းအခုလာမရွေးကောက်ပွဲကိုအားလုံးကမျှော်လင့်နေကြတယ်အားထားနေကြတယ်ပေါ့နော်ဒါမှရွေးကောက်ပွဲနီးလာတာနဲ့အများသူတို့ဘက်ကလည်းပဲဒီပြင်းထန်တဲ့တိုက်ခိုက်မှုတွေအထူးသဖြင့်တော့လူမျိုးရေးဘာသာရေးကိုအသုံးပြုပြီးတော့ခုတုံးလုပ်ပြီးတော့မှတိုက်ခိုက်နေမှုတွေရှိရယ်ဒါပေမဲ့လည်းအခုလိုမျိုးဟိုအရသားတွေအတွင်းမှာသူတို့ရဲ့ social media ပေါ်မှာသူတို့ခါတာသူတို့ပြန်တာပဲဖြစ်ဖြစ်ဓမ္မမောင်ရင်သူတို့တငယ်ချင်းတွေရဲ့ပုံတွေကို share တာပဲဖြစ်ဖြစ်အတွက်ကိုအခုလိုပြင်းပြင်းထန်ထန်ဖမ်းဆီးလာတာအဖြစ်ဒီအရေးယူလာတာဟာသူတို့ကိုဟိုလက်တင်ခံလို့မရတဲ့လူခွင့်ရေးချိုးဖောက်မှုကိုကျွန်မကတော့မြင်ပါတယ်။အားကြောင့်လဲဆိုတော့ဒါဟာအခုလာမယ့်ရွေးကောက်ပွဲအတွက်စိုးရိမ်စရာလည်းပဲအများကြီးရှိပါလေပေါ့နော်
။ဟုတ်ကဲ့မမေစပယ်ဖြူခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်။